ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မုံကိုမြို့အနီးနဲ့ဖောင်းဆိုင်ဘက်မှာပါလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာတော့မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်ဒေသဘက်ကတိုက်ပွဲအခြေအနေကိုငင်းချမ်းပြောပြပေးပါရှင်။
ပြီးခဲ့တဲ့အပတ်ကမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်လာတဲ့တည်င်းတွေထွက်ပေါ်လာခဲ့တဲ့နောက်ဒီဇင်ဘာလ10ရက်နေ့မှာမုံကိုနယ်ဖောင်းဆိုင်ဒေသဘက်တွေမှာတိုက်ပွဲတွေပိုပြီးပြင်းထန်ခဲ့တာပါ။အဲ့ဒီတိုက်ပွဲတွေဟာဒီကနေ့မှလည်းပြင်းထန်နေသေးရှိကြောင်းမုံကိုဒေသခံတို့က VOA ကိုအခုလိုပြောပါဗျာ။အ
ခုကမုံကိုတမျိုးလုံးပတ်နေဖြစ်နေတာပေါ့နော်။ဟိုကလည်းလည်းကြီးတဲ့စစ်တပ်တွေကမုံချင်းတို့ကတော့စစ်တပ်ကြားနေရမပြတ်ဘူးပေါ့ဗျာရှင်ပေါ့။အခုတော့လင်းရင်းနဲ့လာပြင်းနေတာပဲ။ဒီနေ့လာပြတာတော့စနေနေ့ခွဲလာဘောနော်ဟောဆုံးစင်မှန်ရန်ဘောနော်အဲ့ဒီပါအဲ့ဒါကဒေးတိုင်းခွဲလာ9နိုင်နေစပြတာဘောနော်ဟောဒီမုံကောနေ့တော့တော့စနေနေ့တချို့တော့ပါတန်ကြတော့ဘောနော်ဟောအော်လည်းနေကြီးတော့တနည်းတရောကြားတယ်
ဖောင်းဆိုင်ကြီးရွာနီးကဒေတာကန်တူကလည်းဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ပြင်းထန်ဖြစ်တယ်ကွာမင်းရံကြီးပေါင်းကြီးအဲ့လိုဖောက်တယ်လေဒီပြင်းနေစပ်ဖြစ်တယ်အခုထိပဲကုလဲကွာမြောက်နေတော့ပြင်းမကြတယ်မိုးလင်းတော့စပ်ဖြစ်တယ်လို့ဒီနေ့လည်းကွာလေရင်တက်လာတာပဲအဲ့လိုလေရင်နဲ့လာပြတာအဲ့လိုဖောင်းဆိုင်နဲ့လေရင်နဲ့လာပြီးကွာဒီပဲကနိုင်ကောင်းဝေတင်းတဲ့အဲ့ဒီအဲ့ဒီမှာလာပြတယ်ကနေ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကမုံကိုဖောင်းဆိုင်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါရစေ
။ဒီနေ့ပါကဆယ်ရက်နေ့မှာပန်လုံဘက်မှာမုံကိုပဲပေါ့နော်ပန်လုံဘက်မှာကျွန်တော်တို့ဖြစ်ခဲ့တာရှိတယ်။ပန်လုံစခန်းရဲ့ရှိမြဝင်ပြီးကြာ1500လောက်ပါ MND 30လောက်နဲ့ကျွန်တော်ဖြစ်ပွားခဲ့တာရှိတယ်။အဲဒီဇင်ဘာလ10ရက်နေ့မနေ့6နိုင်မှာဖောင်းဆိုင်နိုင်ရန်ရွာနီးမှာဖြစ်ခဲ့တာရှိတယ်။ဒီအဲဆယ်ရက်နေ့မှာမကျင်ဖြစ်ခဲ့တယ်ဒီမှာလာစတဲ့နေမှာမရှိဘူးစနေနေ့မှာမရှိဘူးဟုတ်ပါပါလ
ေ MNDA ကိုကန့်တက်ဖွဲ့ကဒီဇင်ဘာလ10ရက်နေ့တရက်ထဲတိုက်ပွဲကြီး၄ချိန်ထပ်မနေဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးကြီးထောင်နဲ့ချီပစ်ခတ်ခဲ့ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းကိုကန့်တက်က6ဦးဒဏ်ရာရပြီး2ဦးသေဆုံးကြောင်းသတင်းထုတ်ပြန်ထားပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီဟာတရုတ်နယ်စပ်အခြေစိုက်တိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ဒီလာလေလောက်မှာမိုင်းလာမြို့မှာတွေ့ဆုံမှုရှိကြောင်းလဲဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီဇင်ဘာလလေလောက်မှာမိုင်းလာမှာရောက်ပိုင်းမှာရှိတဲ့အီးကိုဖွဲ့နေတဲ့ကျွန်တော်ညီညာရေးညီနိုင်ဆွေးနွေးရေးကော်မတီနဲ့တွေ့ဆုံမှုရှိပါတယ်အဓိကတော့2021ဖေဖော်ဝါရီလ12ရက်နေ့က85နှစ်မြောက်ဆင်ရတုပြည်တော်လူနေဖြစ်တဲ့အတွက်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းညီညာရေးလုပ်ငန်းစဉ်များတိုးချဲ့ဆောင်ရွက်ဖို့အတွက်ဘဝရချမှတ်ထားတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ဒီနေ့လုပ်ငန်းစဉ်လေးတိုးမြင့်နိုင်ရေးအခြေခံကြောင့်စီမီပွားနိုင်ပါလိမ့်မယ
်ဗျာ KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနောဘူးကတော့ဒီတွေးဆောင်ရင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ
်အဲ့ဒါကတော့ကျွန်တော်ကဒီဘာမှမကြားဘူးခင်ဗျာကျွန်တော်တို့အပူကော်မတီကလည်းအဲ့ဒါနဲ့ပတ်သက်တော့ညွန်ကြားတာလည်းကျွန်တော်စီမဘာမှမရှိပါဘူးခင်ဗျာကျွန်တော်ကညွန်ကြားတာမရှိတာနေမှာပါနော်ကျွန်တော်ကတော့ဘာမှမကြားရဘူ
း PSLF TNLA ခေါ်တောင်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကတော့သူလည်းမကြားသိရသေးတဲ့အကြောင်းပြောဆိုပြီး NDAA မိုင်းလာတပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကတော့တွဲဆောင်ဆွေးနွေးမယ်ဆိုတာကြားသိရပေမဲ့အသေးစိတ်မသိကြောင်းပြောပါရယ်တရုတ်မြန်မာနယ်စပ်ဒေသမှာ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ SSA ရှမ်းတမရော်မြောက်ပိုင်း MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့ TNLA တောင်ပလောင်နဲ့အေးရခိုင်လက်နက်ကင်စတဲ့တပ်ဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ကိုပူးပေါင်းဖွဲ့စည်းထားတာပါအဲ့ဒီအဖွဲ့ခုနှစ်ဖွဲ့ဟာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးလောလောဆယ်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ